ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်တဲ့ခရစ်စတင်ရှော်နာဘူဂနာဟာကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌနဲ့ဘူရူနီကတွေ့ဆုံခဲ့တယ်လို့ဥက္ကဋ္ဌရဲ့ပြောခွင့်ရကအတိအကျပြောကြားခဲ့ပါတယ်။မစ်ဘူဂနာဟာယာရူတာဝန်လက်ခံပြီးတဲ့နောက်လာမှာမြန်မာနိုင်ငံကိုတွားရောက်ဖို့စီစဉ်ထားတာလည်းဖြစ်ပါတယ်။အကြောင်းစုံကိုဒေါ်လာလက်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ကဧပြီလကသူ့ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဖြစ်ခန့်ခဲ့တဲ့ဆွစ်ဇာလန်အမကြီးခရစ်စတင်ရှော်နာဘူဂနာဟာယာရူတာဝန်လက်ခံပြီးနှစ်လအကြာဖြစ်တဲ့ဇွန်လမှာမြန်မာနိုင်ငံကိုတွားရောက်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။မစ်ဘူဂနာရီနဲ့တင်လာနေကကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အငြိမ်းစားကူစလေမာဆုဒ်ဒီမွန်မွန်ဟေးတွေ့ဆုံခဲ့ပြီးသူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်တန်ယုံကအခုလိုကြေညာချက်ထုတ်ခဲ့တာဖြစ်ပါတယ်။မစ်ဘူဂနာကြီးစင်တိုင်းကြီးချိုတင်ပြင်ဆင်မှုအဖြစ်ပုံထူးလေးကကုလသမဂ္ဂထွေထွေညီလာခံဥက္ကဋ္ဌမီရိုစလော့ဖလာဂျက်တင်ကိုဆောင်ခဲ့တဲ့အကြောင်းထွေထွေညီလာခံဥက္ကဋ္ဌပြောက်ကွင်းရဘရန်ဒန်ဗာမာကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
။ The President will meet with the Secretary General Special Envoy for Myanmar.
ကုလသမဂ္ဂထွေထွေညီလာခံဥက္ကဋ္ဌဟာအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ်ခရစ်စတင်ရှရနာဘူဂနာနဲ့ဒီကနေ့နေ့လေတနားခွဲမှာတွေ့ဆုံမှာဖြစ်ပါတယ်။
ကြာပြင်းပြီးခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်မောင်တော်မှာမြန်မာလုံခြုံရေးတပ်ကြီးရဲ့နေမြေရှင်နေရေးနောက်ဆက်တွဲကြီးရဲ့ကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြီးခဲ့ကြတဲ့ရိုဟင်ဂျာ9သိန်းကျော်တို့ရဲ့အရေးနဲ့ပတ်သက်လို့လည်းအထူးကြီးလကဥက္ကဋ္ဌအနေနဲ့အမြင်ဆောင်ကြည့်နေတဲ့ကြောင်းမစ္စတာဗာမာကပြောပါတယ်
Well, the president meets with a wide range of actors, including the secretariat officials.
ကုလသမဂ္ဂထူရီမီလာကဥက္ကဋ္ဌကကုလသမဂ္ဂတန်တမန်တွေအတွင်းဝင်နေနဲ့တွဲဆုံနေရှိတဲ့အတိုင်းအတွင်းမှုချုပ်ရဲ့ကိုယ်စားလှယ်နဲ့တွဲဆုံတာဟာမဆန်းပါဘူးအထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်လို့သူကအထူးအနိကစောင့်ကြည့်နေပြီးဥပမာရွေးညာအရေးလိုလူသားတွေအတွက်ကြေကွဲပေါ်ရဖြစ်ရတဲ့ပတ်သက်လို့သူကဘင်္ဂလားဒေ့ရှ်ကအပါအဝင်လူတွေတော်တော်များများနဲ့ဆွေးနွေးကြပြီးဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံအရေးဟာအထွေထွေညီလာခံဥက္ကဋ္ဌရဲ့အာရုံမှာအမြဲတမ်းရှိနေတာဖြစ်ပါတယ်
။ကုလသမဂ္ဂအထူးမှုချုပ်ဟောင်းမစ္စတာဘန်ကီမွန်အနားယူခဲ့ပြီးတဲ့နောက်သူ့ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ပြည်ရေးနံပြားရဲ့တက်တန်းဟာ2016ဒီဇင်ဘာလမှာကုဆွန်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ကိုထပ်မံခန့်အပ်ခြင်းမပြုခဲ့တာတစ်နှစ်နီးပါးကြာခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့လို့လေရိုဟင်ဂျာအရေးကိစ္စကြောင့်ဒီလိုခွင့်ရေးကိုဦးစားပေးဆောင်ရွက်နေတဲ့အထွေထွေညီလာခံကြီးရဲ့တတိယကော်မတီကနေအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုမြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခန့်အပ်ဖို့တောင်းဆိုခဲ့ရမှာအတွင်းမှုချုပ်ကဂျာမနီဖိုင်ယာဆွစ်ဇာလန်အမကြီးမစ်ဘူဂနာကိုဧပြီလ26ရက်နေ့ကခန့်အပ်ခဲ့တာဖြစ်ပါတယ်။မစ်ဘူဂနာနဲ့သူ့ရဲ့ခီးစဉ်တိုင်းကြီးကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌနဲ့တွေ့ဆုံခဲ့တယ်လို့အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့မေလ20ရက်နေ့ကတွေ့ဆုံခဲ့တယ်လို့ကုလသမဂ္ဂဒီညက်ကိုတရားကြည့်ရပါတယ်။အတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ်ဘူဂနာအနေနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုလည်းသူကိုယ်တိုင်သွားရောက်လူပြီးရိုဟင်ဂျာဒုက္ခသည်တွေရဲ့အတန်တွေကိုကိုယ်တိုင်နားထောင်လို့လေဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်နဲ့ကျင်းလာနေကတွေ့ဆုံစဉ်ပြောကြားခဲ့ပါတယ်ရှင်။